လာမယ့်နှစ်ဇန်နဝါရီလ12ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုညီညွတ်ရေးညီလာခံကိုတက်ရောက်ဖို့အတွက်အစိုးရညီညွတ်ရေးဖော်ဆောင်ရေးကော်မတီကဝါနဲ့မိုင်းလားအဖွဲ့တွေကိုဖိတ်ကြားထားပေမဲ့ဒီနှစ်ဖွဲ့ကတော့တက်မယ်မတက်ဘူးဆိုတာအခုဒီမဆုံးဖြတ်ရသေးပါဘူးလောလောဆယ်မှာ NCA ခေါ်တနင်္ဂနွေအပြစ်ကရစေးကြီးလက်မှတ်မထိုးသေးတဲ့ကြံအဖွဲ့တွေကိုလည်းဒီညီလာခံကိုဖိတ်ကြားဖို့ရှိပြီးလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကတော့အကုန်လုံးကိုမဖိတ်ကြားရင်တက်ရောက်မဲ့အခြေအနေမှာမရှိကြောင်းပြောဆိုကြပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောကသတင်းပေးပို့လာပါတယ်
ဟုတ်ကဲ့ပြည်တော်စုညင်ကြားရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒူဩကထဦးသိန်းစောခေါင်းဆောင်တဲ့အဖွဲ့ဟာဝါပြည်သွေးစည်းညွှန်ရေးပါတီ UWSP နဲ့ရှမ်းပြည်နယ်အစီအပိုင်းအထူးဒေသလေးကအမျိုးသားဒီမိုကရေစီသွေးစည်းညွှန်ရေးတပ်ဖွဲ့ NDA ခေါင်းဆောင်တွေကိုပန်ဆန်းတဲ့မိုင်းလာမှာတွားရောက်တွေ့ဆုံပြီးလာမယ့်လမှာကျင်းပမယ့်ပြည်တော်စုညင်ကြားရေးညီလာခံကိုတက်ရောက်ဖို့ဖိတ်ကြားခဲ့တာဖြစ်ပါတယ်ဒီဖိတ်ကြားချက်နဲ့ပတ်သက်ပြီးအထူးဒေသလေး NDAA အဖွဲ့ကအထူးအတွင်းရင်းမှုဦးကြည်မြင့်ကအခုလိုပြောဆိုပါတယ
်တို့လားဖိတ်တာတော့မှန်ပါတယ်ဒါကျွန်တော်တို့စဉ်းမနေကြပါ
ဒီပြည်ဆောင်ဆွေးနွေးပွဲမှာပဲတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ထိုးဖို့အစိုးရကိုယ်စားလှယ်ဘက်ကတိုက်တွန်းပေမဲ့ပါဝင်လက်မှတ်ရေးထိုးမဲ့အဖွဲ့တွေအားလုံးမပါဝင်တာကြောင့်လက်မှတ်မထိုးနိုင်သေးကြောင်းဆက်ပြောပါတယ
်အဲ့ဒီ NCA ကတော့မပြည့်စုံဘူးလေအားလုံးပါဝင်တင်တာတယ်အနည်းဆုံးတော့အများစုပါဝင်ရမှာတကယ်အမှားတော့တော်တော်များများမပါဝင်နိုင်ဘူးလေပါဝင်နိုင်ဘူးလို့ဆိုတော့အဲ့ဒါမျိုးမပြည့်စုံဘူးတော့ကျွန်တော်တို့ဘလို့ဆိုမထူနိုင်ဘူးပါ
ဦးသိန်းစောပါဝင်ပြည်တော်စုဝန်ကြီးဦးလာထုံဦးခမောင်စိုးရှမ်းပြည်နယ်ဝန်ကြီးချုပ်ဦးဆက်အောင်မြတ်ကကွယ်ရေးဦးစီးချုပ်ယုံကဒုတိယဗိုလ်ချုပ်ကြီးရာပြည့်တရိကန်တိုင်းစစ်ဌာနချုပ်နဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်တိုင်းမှုတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာပန်ဆန်းမြို့မှာဒီလ19ရက်နေ့က UWSA ဒုဥက္ကဋ္ဌဦးရှောင်မင်းလျံနဲ့ဒုအထွေထွေတွေ့မှုချုပ်တို့နဲ့တွေ့ဆုံခဲ့တယ်လို့20ရက်နေ့မှာတော့မိုင်းလားမြို့ NTA ဥက္ကဋ္ဌဦးဆိုင်လင်းဒုဥက္ကဋ္ဌဦးစံပေတို့နဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်UWSA အဖွဲ့ကတာဝန်ရှိသူတဦးကတော့ပြည်တော်စုငင်းချင်ညီလာခံတက်မတက်ကိုမဆုံးဖြတ်ရသေးဘူးလို့ပြောပါတယ်
အခုကဘောကုမစီဆွေးနွေးဖို့မရှိသေးဘူးသွားသွားအခုကမရှိဘူးလေ
ဝါနဲ့မိုင်းလာအဖွဲ့ဟာ NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့ဖြစ်တယ်လို့အစိုးရကလက်မှတ်ရေးထိုးဖို့ဖိတ်ကြားပေမဲ့လက်မှတ်မရေးထိုးသေးတဲ့အဖွဲ့ခုနှစ်ဖွဲ့မှာအပါအဝင်ဖြစ်ပါတယ်။လာမယ့်ပြည်ထောင်စုငင်းချမ်းရေးညီလာခံကိုတော့ NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့12ဖွဲ့အနက်က10ဘွဲလောက်ကိုအစိုးရကဖိတ်ကြားဖို့ရှိနေကြောင်းမြန်မာငင်းချမ်းရေးစင်တာ MPC ကအကြီးအကျယ်ပေးဦးလာမောင်ရွှေကပြောပါတယ်။အစိ
ုးရရဲ့ policy ကတော့ဘောလုံးပိုင်လက်ထရူရတဲ့15ဘွဲ့ရှိပါတယ်။အဲ15ဘွဲ့မှာ10ဘွဲ့ဟာလက်မှတ်ထိုးရပြီးသူတို့ကတက်ရောက်မှာဖြစ်တယ်။အဲကျန်တဲ့ပိုင်လက်ထရူထုတ်ထားတဲ့တက်မထိုးရသေးတဲ့အဖွဲ့5ဘွဲ့ရှိတယ်။အဲ5ဘွဲ့ကိုထိကြားမယ်ဆိုရဲဆိုရတာရယ်။နောက်ထပ်ပေါ်လေကျွန်တော်တို့ဩဂလာ6ရက်နေ့တော့တန်တာကောင်းတော်လို့ဆိုရင်တော့တမန်တော်တွေကဒီ PSC ရဲ့ WNO ရဲ့ LDU ရဲ့3ဘွဲ့ကိုလည်းထိကြားမယ်ဆိုတဲ့အဲ့ဒီသာမျိုးတော့ဆိုရရဲ့ပေါ်လို့ပြင်နေတာငားလာပါတယ
်။ဖိတ်ကြားမှုအသေးစိတ်ကိုတော့ညီလာခံကျင်းပရေးကော်မတီအဖွဲ့ဝင်တွေလာမယ့်လ9ရက်နေ့မှာဆွေးနွေးဆုံးဖြတ်ဖို့ရှိနေပါတယ်။ဆယ်ဘွဲ့ကသာဖိတ်ကြားမယ်ဆိုရင်ပလောင်နဲ့ကိုးကန့်လက်နက်ကင်တပ်ဖွဲ့တွေပါဝင်မဲ့အခြေအနေမရှိပါဘူး။